မေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ဟာဝင်ငွေဒေါ်လာတန်းချီရတဲ့ပြပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတကပိတ်တပ်သေးကန်ကြားနာဖို့စင့်ခေါ်တဲ့ကွန်ဂရက်အောက်လွှတ်တော်ရဲ့အမိန့်ကိုဖိဆန်ခဲ့ပါတယ်။ဒါပေမဲ့ဟန်တာဘိုင်ဒန်ဟာကက်ပီတယ်လွှတ်တော်အဆောက်အုံရှေ့သတင်းစာရှင်းလင်းပွဲမှာသူ့ရဲ့ဗန်ဒါရီကိစ္စတွေနဲ့ဖခင်ဖြစ်သူမသက်ဆိုင်ကြောင်းသတင်းစာရှင်းလင်းပါတယ်။သမ္မတဘိုင်ဒန်ပေါ်အောက်လွှတ်တော် Republican တွေရဲ့ဆွဆွဲဖြစ်တယ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေအတွက်အများပြည်သူရှေ့မောက်မှာသူ့အနေနဲ့ထွက်ဆိုဖို့အစဉ်သက်ရှိတယ်လို့လည်းဟန်တာဘိုင်ဒန်ကပြန်လည်ကန့်လန့်ပြီးတကပိတ်ထွက်ဆိုဖို့ကိုတော့ညှင်းဆိုပါတယ်။ Republican တွေထိ ंछ ုပ်ထားတဲ့အောက်လွှတ်တော်မှာသမ္မတဘိုင်ဒန်ပေါ်ဆွဆွဲဖြစ်တယ်မှုအတွက်စုံစမ်းစစ်ဆေးမှုကိုတရားဝင်စတင်နိုင်မှုမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲအသက်53နှစ်အရွယ်သားဖြစ်သူကကက်ပီတယ်အဖြစ်ပဲသတင်းစာရှင်းလင်းရမှာအဲ့ဒီလိုတကယ်မဖြစ်ခဲ့လို့ဖခင်ဖြစ်သူကသူ့ရဲ့လုပ်ငန်းမှာငွေကြေးအရာပါဝင်ပတ်သက်ခဲ့တဲ့ဆွဆွဲချက်တွေကထောက်ထားလို့မရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့နှစ်တွေတွင်ယူကရိန်းနဲ့တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေကနေဟန်တာဘိုင်ဒန်ရရှိတဲ့ဒေါ်လာ30,000,000,000တရာတချို့ကိုသမ္မတဘိုင်ဒန်နဲ့တခြားဘိုင်ဒန်မိသားစုဝင်တွေကိုပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကစင့်ခေါ်ခဲ့တာဖြစ်ပါတယ်များ။